မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေသန့်ဘူးကွန်တွေကိုထည့်ပြီးကြော်တယ်လို့ပြောနေကြတာမို့ဘာအန္တရာယ်တွေရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။ပလတ်စတစ်ကထွက်တဲ့ဆိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရန်သားကင်ဆာရံပုံငွေအဖွဲ့ကလည်းပြောပါတယ်။ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုသိဖို့လိုတာပါ။ပလတ်စတစ်တွေကိုစွန့်ပြေရမှာလိုက်နာဖို့အတွက်ပလတ်စတစ်လုပ်ငန်းအသင်းကြီး SPI ကပလတ်စတစ်တွေကိုအမျိုးအစား9မျိုးခွဲထားပါတယ်။အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အဆိပ်တွေထွက်လာစေတဲ့ပလတ်စတစ်ကိုတော့အကြမ်းဖျင်းအဖျင်း3မျိုးခွဲထားပါတယ်။Bisphenol A, BPA ဓာတ်ရုပ်ပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတ်ရုပ်အဆိပ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပစ်ပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ Polycarbonate တွေကနေထွက်လာတာပါသူကို Plastic နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကနေကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ Carcinogen တစ်မျိုးဖြစ်တဲ့ Styrene နေထွက်လာစေတဲ့နံပါတ်6 Polystyrene အမျိုးအစားပါသူကတော့ဖော့ရောပလတ်စတစ်တို့နဲ့လှုပ်ထားတဲ့ခွက်တွေပုဂံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်။နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့ PVC လို့ခေါ်တဲ့ Polyvinyl Chloride ပါ။သူဟာကာစီနိုဂျင်အဆိပ်ဖြစ်တဲ့သတ်မှတ်ထားတဲ့ Vinyl Chloride နဲ့ Dioxin တွေကိုထုတ်ပေးပါတယ်။ရေတန့်ဘူးတွေကတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လှုပ်ထားတာဖြစ်ပြီးသူကို Carbon, Hydrogen, Oxygen ပါတဲ့ Drop Down နဲ့ပြုလုပ်ထားတာလို့Texas ပြည်နယ်ကတဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ်အေးကြီးကပြောပါတယ
်။ရေသန့်မှုတွေကို PET ဆိုတဲ့ polyethylene terephthalate မျိုးစားနဲ့လုပ်ပါတယ်။ recycle coat လို့ခေါ်တဲ့ SDI ကိုလိုပြန်ပြီးတော့သူတို့သုံးရမယ်ဆိုတဲ့အသင်္ကေတပြထားတာတော့ number 1 America မှာရှိတဲ့ရေသန့်မှုတွေဆိုရင်တော့အများသောအားဖြင့်တော့ PET နဲ့လုပ်ထားတာဖြစ်ပါတယ်။ပမာပြည်မှာတော့ဘယ် PET မျိုးစားကိုသုံးတယ်လည်းတော့မသိပါဘူး။ဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်။နောက်ပမာပြည်မှာလည်းရေသန့်မှုတွေကဘောင်ကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်ဆိုတော့မသိပါဘူးဒါပေမဲ့ PET ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်တီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်ပူနောက်ပြီးတော့ plastic ကိုလှုပ်တော့ရလဲ PE ကိုလှုပ်တော့ရဆိုလို့ရှိရင်ဒီ plastic ကိုရုတ်တရက်မီးကူးပြီးမလောင်အောင်အတွက် oxide တစ်မျိုးထည့်ရတယ် antimony oxide ဆိုတော့အဲ antimony ကအဆိပ်တက်နိုင်တဲ့တက်တည်ရှိတယ်ဘာဝအလျောက်ပေါ့နော်အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ plastic ထည့်ရပစ္စည်းတွေပေါ့နော်ပျော်ဝင်တာတွေကတိတ်တမတွေ့ကြပါဘူး။ဟိုကစွန်ကျအမေရိကန်မှာရှိရပူရင်းမှာဆိုတော့လည်းမတွေ့ဘူး။သို့တော်လည်းတခြားတိုင်းပြည်မှာကြတော့ဒီ PE တွေပူရရနေပြီးတော့ antimony တွေကထွက်ကြလာတဲ့ခါလဲများသွားတာလည်းတွေ့တွေ့နိုင်တယ်ပြောတယ
်။ antimony ကနေအန်ဒီရပေးတယ်ဆိုတော့ဘလူးအန်ဒီရတွေပေးနိုင်တာပါလား
။ antimony တခုရဲ့ဆိုကြတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာတော့၄ကုဗမီတာမှာ antimony 2 kg ပါရှူမယ်ဆိုရင်အဆုတ်တင်တဲ့နှလုံးမှာပြဿနာဖြစ်တယ်။နောက်ပြီးတော့ဘိုက်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအဆိပ်တင်တာတချို့ကလည်းပြောတယ်အာဆင်နစ်လောက်ကိုဟိုဖြစ်တယ်လို့ပြောတယ်
။ရောရေတန့်ဘူးတွေကဒီတောက်ရေထည့်ဖို့တက်တက်ပဲ။သူတို့အကြော်ကြော်တဲ့နေရာမှာမသုံးသင့်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အသုံးများနေတဲ့ဥစ္စာဥပမာဆိုလို့ရှိရင်လက်ဖက်ဆိုင်တို့ခြေဥဆိုင်တို့မှာဆိုလို့ရှိရင်ဒီအရည်တွေကိုဒီပလတ်စတစ်ကျွတ်ကျွတ်တွေနဲ့ထည့်ကြတာတွေ့ပါတယ်။ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းအတာဘလောက်လောက်ရှိပါလဲ
။တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်။အစားအသောက်တွေထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူး။သို့တော်လည်းထည့်တာလည်းအရေးကြီးသေးတယ်။ဒီအိတ်ကကျွတ်ကျွတ်စုနေတဲ့အရည်တွေတိတ်ပူချိန်နေတဲ့အရည်တွေကိုခံနိုင်အောင်လုပ်ထားတဲ့ပလတ်စတစ်ကဟုတ်လားမဟုတ်လားဆိုတော့ဆန်းစစ်ဖို့လိုတယ်။အဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမှဆိုပူချိန်မြင့်လာလို့ရှိရင်အိတ်ပလတ်စတစ်လုပ်ထားတဲ့ထည့်ကဓာတုပစ္စည်းတွေကအရည်တွေပြန်ပျော်ဝင်မှာပဲလေ။အဲ့ဒါတစ်ချက်ရှိရနောက်ပြီးတစ်ခါလေးကြာလေခုနပြောခဲ့တဲ့လိုစီတွေကပလတ်စတစ်တဘာဝကိုပြောင်းပြီးတော့အိတ်ပလတ်စတစ်ထည့်ကဓာတုပစ္စည်းတွေကအစားနဲ့ရောက်မှာပဲပေါ့နော်။အဲ့ဒါကြောင့်သူအတုံးနဲ့သူသုံးမယ်ပစ္စည်းရလည်းမှန်မယ်သုံးပုံသုံးနည်းရောမှန်မယ်ဆိုရင်တော့အနေနဲ့မရှိဘူးသုံးပုံသုံးနည်းမမှန်ဘူးဆိုတော့အနေနဲ့ရှိသွားနိုင်တယ ်နောက်တစ်ချက်ကလည်းနည်းဆုံး plastic ဖက်ကလေးကပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူးဒီမှာ Texas City အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံဖို့လုပ်ထားတဲ့ landfill ကခံထားတဲ့ plastic ကိုစားမိတာနဲ့တခါတည်းဥတွေပိတ်ပြီးသေးတာပဲလေဒါကျွန်တော်တို့ Texas မှာလည်းဖြစ်တယ
်ဒီမြန်မာနိုင်ငံမှာအခု microwave တ the microwave oven ပေါ့နော်မိဖို့တွေတောက်နေကြပါပြီဆိုတော့ဒီ microwave နဲ့နှွေးတဲ့အခါမှာနော်ဘယ်လိုပစ္စည်းမျိုးထည့်ပြီးတော့မနှွေးသင့်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပ
ါဒီအထူးသဖြင့် microwave ကိုသုံးမယ်ဆိုရင် plastic ရဲ့ဘူးကအနောက်ဘက်မှာ microwave safe ပေါ့ microwave နဲ့သုံးရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားရတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုံးလိုက်မယ်ဆိုရင်ဒီ plastic တွေကတက်တရပေါ့နော်အကုန်လုံးအစားဆုံးတွေရောက်သွားမှာပေါ့နော်အဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ခွက်ကလေးတွေလေပေါ်လီစတိုင်ရင်းနဲ့လုပ်ထားတဲ့အဖြစ်ဖောက်ခွက်ကလေးတွေဆိုရင်မိုက်ခရိုဝေ့ဗ်ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ပလတ်စတစ်အမျိုးအမီကိုတည်ရမှာပေါ့ပဲတကယ်လို့အမျိုးအမီမတည်ဘူးဆိုရင်တက်နိုင်ရင်တော့မိုက်ခရိုဝေ့ဗ်ကမထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းတတ်မှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလဲလိုတယ်အဲ့တော့လူတွေကမတည်ပဲစားရနေတယ်ဟုတ်လားမဟုတ်လားလည်းမတည်ဘူးအဲ့ဒီချက်နောက်တစ်ချက်ကလည်းကို့အနေနဲ့ကဘာလို့ဖုန်နေသေးလဲဆိုတာအတိတ်ချက်ကတော့တစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါပြတ်မသုံးပါနဲ့တပေါ်ဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနို့ထည့်ပေါ်တဲ့ဟာဆိုနွားနို့ပဲထည့်မှာဘယ်ကလာမှမဖြစ်ပလတ်စတစ်မဟုတ်ပဲနဲ့အရင်တော့ကဒါ acid ထည့်ထားပြီးသားဖြစ်တဲ့ပုံကြီးဆိုဘယ်နဲ့လုံးအဲ့တော့ဘယ်ကလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှလည်းပင်နားမှာသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူး။ဥပမာဆိုဒီ plastic ကဘယ်ရလာလဲဘာဖြစ်မလဲ။နောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်။အဲ့ဒါလည်းပြောထားတယ်မရှိဘူး။နောက်ပြီးတော့လည်းဥပမာဆိုတော့ biscuit ဆက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ plastic တွေကဘာလဲဆန်းချိန်ဆန်းကျုံးနဲ့ညီရဲ့တာဘသူကစုံစမ်းစစ်ဆေးနေလဲ။ဒါလည်းဘသူမှမသိသေးဘူးပေါ့နော်။အဲ့ဒါကြီးပုံလင်းမြင်တာမှုရောနောက်ပြီးစီကန်းအချက်ပိုင်းမှာလည်းအများကြီးလုံနေရပေါ့နော်။
တဘာဝဝင်းကျင် engineer ဒေါ်အီးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်